ပြည်ရဲ့သတင်းပတ်တွေတဲ့တိုက်ပွဲပြင်းထန်ခဲ့တဲ့ကရင်နီဒေသလွိုက်ကော်မြို့မှာတောက်ကြနေကတိုက်ပွဲအနည်းငယ်ပြန်လည်ငြိမ်သက်သွားပါတယ်။ဒါပေမဲ့စစ်ကောင်စီတပ်ကလွိုက်ကော်နဲ့ဒီမိုဆိုတခွင်မှာဒရုန်းနဲ့ကင်းတောက်နေတယ်လို့လက်နက်ကြီးနဲ့ပစ်ခတ်တယ်လို့ကရင်နီပြည်နယ်ဂျားကာလာအုပ်ချုပ်ရေးကောင်စီ IEC အတွင်းမှူးနှစ်ဖြစ်တဲ့ကိုပညာက VOA ကိုပြောပါတယ်။ဒီအကြောင်းကိုဇော်မိုးကျော်ကပြောပြမှာပါ။
ပြီးခဲ့တဲ့ဇူလိုင်လ3ရက်နေ့ကစတင်ပြီးကယင်းပြည်နယ်လွိုက်ကော်မြို့ထဲမှာစစ်ကောင်စီတပ်နဲ့ကယင်းပြူပေါင်းတပ်ဖွဲ့တွေအကြား၄ရက်ဆက်တိုက်တိုက်ပွဲအပြင်းအထန်ဖြစ်ပွားခဲ့ပါတယ်။ဇူလိုင်လ6ရက်နေ့နောက်ပိုင်းမှာတော့နှစ်ဖက်တိုက်ပွဲကြီးကြီးမားမားမရှိပေမဲ့ကြိုကြားပစ်ခတ်မှုတွေရှိသလိုစစ်ကောင်စီဘက်ကလက်နက်ကြီးတွေနဲ့ပစ်ခတ်တာတွေရှိတယ်လို့ကရင်နီတာဝန်ရှိသူတွေကပြောပါတယ်။ဇူလိုင်လ12ရက်နေ့မှာတော့အခြေအနေတွေငြိမ်သက်နေတယ်လို့ကရင်နီအမျိုးသားကာကွယ်ရေးတပ် KNDF ဗဟိုပြန်ကြားရေးတာဝန်ရှိသူတာအဆိုးက VOA ကိုပြောပါတယ်
။တိုက်ပွဲကတော့ဒီ6ရက်နေ့လောက်ကဆက်ဖြစ်တာပေါ့နော်။6ရက်နေ့လောက်ကြည့်ပြင်းထန်တယ်။အဲဒီနောက်ပိုင်းမှာတော့ဟိုရပ်ပယံကပြစ်ခတ်မှုတွေပေါ့နော်။ကြိုကြားပြစ်ခတ်မှုတွေလောက်ပဲရှိတော့တယ်ပေါ့။ကူရော်ဒါဟိုချင်းနေနေတည်ငြိမ်သွားပြီလို့ပြောလို့ရတယ်ပေါ့နော
်စစ်ကောင်စီကလွိုက်ကော်မြို့ကိုပြန်လည်ထိုးစစ်ဆင်ခဲ့တဲ့ဇူလိုင်လ4ရက်5ရက်အပြင်းထန်တိုက်ပွဲဖြစ်ခဲ့စဉ်ကလက်နက်ကြီးတွေနဲ့ပစ်ခတ်မှုကြောင့်လွိုက်ကော်မြို့တွင်ကလေးငယ်တဦးအပါအဝင်အရသာ3ဦးသေဆုံးခဲ့တယ်လို့ကရင်နီဂျားကာလာအုပ်ချုပ်ရေးကောင်စီအတွင်းရေးမှူးနှစ်ကိုပညာကပြောပါတယ
်လက်နက်ကြီးတရပါဝဲမှုကြောင့်3ဦးသေဆုံးတယ်လို့ကျွန်တော်သိရပါကလေးတယောက်ပါတယ်လို့ပြောရဟုတ်
အခုအခါလွိုက်ကော်မြို့မှာတိုက်ပွဲတွေငြိမ်သက်နေပေမဲ့စစ်ကောင်စီဘက်ကလွိုက်ကော်နဲ့ဒီမိုဆိုဒေသမှာဒရုန်းတွေနဲ့ကင်းထောက်နေပြီးလက်နက်ကြီးတွေနဲ့မြို့ပတ်ဝန်းကျင်မှာပစ်ခတ်တာတွေရှိနေတယ်လို့ကိုပညာကဆက်ပြောပါတယ်
ကျွန်တော်သိတဲ့အချင်းတရကတော့မြို့ပေါ်မှာတော့ငြိမ်နေလို့ပြောတယ်ဒါပေမဲ့စစ်ကောင်စီကအခါတော့တခါကျရင်စစ်ကပပတ်လို့တော့လက်နက်ကြီးနဲ့မြို့ပတ်လေကိုတော့နည်းနည်းပဲပစ်တယ်ရှိတယ်ဆိုတော့တော့တိရတော့ပေါ့နော်နောက်တစ်ခုထူးခြားတာကတော့သူတို့ drone နဲ့တအားထောက်ပြီးတော့မှဒီမော့ဆိုတကွင်ဟိုနောက်ပြီးတော့မှ record တကွင်ကိုလည်း drone နဲ့တအားဝဲတော့ထောက်တော့ရှိတော့အဲ့ဒါတော့ loss တော့တိရတာဟုတ
်စစ်ကောင်စီဘက်ကတော့ KNPP KNDFPDF တပ်ဖွဲ့တွေကဇူလိုင်လ4ရက်နေ့ကလွိုက်ကော်မြို့တွင်းကိုလက်နက်ကြီးတွေနဲ့ပစ်ခတ်ခဲ့တဲ့အတွေ့အရသာထိခိုက်သေဆုံးမှုတွေရှိကြောင်းနဲ့နယ်မြေတည်ငြိမ်အေဂျင်စီဆက်လက်လှုပ်ဆောင်နေတယ်လို့ဇူလိုင်လ8ရက်နေ့ကထုတ်ပြန်ထားပါတယ်စစ်ကောင်စီတပ်ကလွိုက်ကော်မြို့ကိုပြီးခဲ့တဲ့လတည်းကစတင်ကတံပြန်ထိုးစစ်ဆင်ခဲ့ပြီးဇူလိုင်လပထမအပတ်မှာကရင်နီပူးပေါင်းတပ်ဖွဲ့တွေဘက်ကစုခွာပေးခဲ့ပါတယ်ဒါဟာစီရေးဗျူဟာအရသာအတိုးအဆုတ်လောက်တာဖြစ်ပြီးကယင်းပြူပေါင်းတပ်ဖက်ကပြန်လည်တိုက်ခိုက်နေစေဖြစ်တယ်လို့ KNDF ဗဟိုပြန်ကြားရေးတာဝန်ရှိသူတာအဲဆိုးက VOA ကိုပြောပါတယ်